This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
Radio NUG သောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘီကင်းလုံးကြုံကြပါစီလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်းပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ15ရက်နေ့ Radio NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကယောလူမျိုးများကိုတိုင်းရင်းသားညီနောင်များနဲ့အတူလက်တွဲပြီးတော့ဒေါ်လာရေးအဆုံးထိပါဝင်နိုင်စေကြောင်း KSCC စံထားပြတဲ့သတင်းကိုတင်ပြပေးပါမယ်ကယောလူမျိုးများကိုသွေးချင်းညီနောင်တိုင်းရင်းသားလူမျိုးများနဲ့အတူလက်တွဲပြီးဒေါ်လာရေးအဆုံးထိပါဝင်နိုင်စေကြောင်းကရင်နီပြည်အတိုင်းအမြန်ကောင်စီ KSCC ကဆန္ဒပြုထားပါသည်။ဧပြီလ15ရက်နေ့မှာကြာရောက်မဲ့58နှစ်မြောက်ကယောအမျိုးသားနေ့ကိုဂုံပြုကျိုးစုကြောင်းပေးပို့ခဲ့တဲ့တောင်းလွှာမှာ KSCC ကအခုလိုဆန္ဒပြုဖော်ပြထားတာပါ။ကယောတိုင်းရင်းသားမျိုးနွယ်စုဟာရခိုင်အတိတ်သမိုင်းတွင်သာမကလက်ရှိအခြေအနေမှာလည်းတခြားတိုင်းရင်းသားများနဲ့အတူဆီအနာရှင်ရဲ့ဖိနှိပ်မှုတန်းကိုခံစားခဲ့ရပြီးတော့အတူတကွတွန်းလှန်ခဲ့ရတာဒီကနေ့အထိဖြစ်တယ်လို့ KSCC ကဆိုထားပါသည်။ဆက်လက်ပြီးဆီအနာရှင်စနစ်အမြင့်ဖြတ်ချေမှုန်းရေးနဲ့အမျိုးသားတန်းတူရေးကိုအမခံနိုင်တဲ့ Federal Democracy for ဆောင်းနိုင်ရေးအတွက်တိုင်းရင်းသားညီနောင်များနဲ့အတူလက်တွဲကဒေါ်လာရေးခရီးဆုံးထိတိုင်ပါဝင်နိုင်ကြပါစေလို့စန္ဒပြုဖော်ပြထားတာဖြစ်ပါတယ်။ပြောင်းလဲနေတဲ့ကယောလူမျိုးစုများကိုပြန်လည်စုစည်းနိုင်ဖို့1965ခုနှစ်မှာမျိုးနွယ်စုခေါင်းဆောင်များကဦးဆောင်ပြီးလူမျိုးစုပြန်လည်စုစည်းနိုင်ရေးနဲ့အမည်နာမကိုကယောလို့ပြန်လည်ခေါ်ဆိုနိုင်ရေးစတင်ကြိုးပမ်းခဲ့တယ်လို့သိရပါတယ်။အဲဒီနောက်1968ခုနှစ်ဧပြီလ15ရက်နေ့ကိုကယောအမျိုးသားနေ့အဖြစ်သတ်မှတ်ခဲ့ကကယောဒေသထူးခြားမြစ်ကမ်းကဖွန်တာလို့ကူးမှာပထမဆုံးအကြိမ်အဖြစ်စတင်ကျင်းပခဲ့ကြတာဖြစ်ပါတယ်ခင်ဗျာဆလဘီကြန့်ရှိနေတဲ့စကခ27ဌာနချုပ်အပါအဝင်ဗမုံမျိုးကိုအလုံးစုံသိမ်းပိုက်နိုင်ရေး KIA ဆက်လက်ကြိုးပမ်းနေတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဗမုံမျိုးသိမ်းစစ်ဆင်ရေးကိုမဟာမိတ်ပူးပေါင်းတပ်များနဲ့အတူဆက်လက်ဆင်နွှဲနေပြီးတော့ကြန့်ရှိနေတဲ့စကခ27ဌာနချုပ်အပါအဝင်အလုံးစုံသိမ်းပိုက်နိုင်ဖို့ကြိုးပမ်းနေတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ကအသိပေးထားပါတယ်။ဒီသမားလ၄ရက်နေ့ကစတင်ခဲ့တဲ့မျိုးသိမ်းတိုက်ပွဲဟာလေးလကျော်ကြာခဲ့ပြီဖြစ်ပြီးတော့စစ်ကောင်စီကလေကြောင်းလက်နက်ကြီး drone များအပြင်းထန်ခုခံနေတယ်လို့ဆိုပါတယ်လက်ရှိမှာ KIA ကစကခ27အနီးရှိတရင်ဌာနချုပ်တချို့အပါအဝင်တင်ကားတက်ရင်တန်ချက်ကတက်ရင်အခြားကာကင်စခန်းများလေရင်ခွင်းနေရာများကိုသိမ်းပိုက်ထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့တပတ်အတွင်းစစ်ကောင်စီက KIA နေမည်နဲ့တိုက်ပွဲဖြစ်ပွားရာအနီးကိုဝိုင်းထွေးလေရင်ဖြင့်134ကြိမ် Jet Fighter ဖြင့်71ကြိမ် Drone နဲ့68ကြိမ်လက်နက်ကြီး294ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီကယာယီအပြည့်ရဲ့ကြေညာထားပေမဲ့လေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ထိုးစစ်များဆက်ရှိနေပြီးတော့အထူးသဖြင့်ဗမုံမျိုးကိုနေ့စဉ်နှီးပါလေကြောင်းတိုက်ခိုက်နေတယ်လို့လူထုຫນွေဦးသတင်းဌာနကဖော်ပြထားပါတယ်ပြီးခဲ့တဲ့ဧပြီလ23ရက်နေ့က KIA တပ်မှနှင့်တရင်20နေမြေရှိလဝါချေးရွာအနီးကိုစစ်ကောင်စီနဲ့မင်းစီတပ်ပြည်သူ့စစ်အဖွဲ့များကစစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဧပြီလ17ရက်နေ့ကလည်းတရင်26နေမြေအတွင်ရှမ်းနီပြည်သူ့စစ် SNE နဲ့စစ်စီတက်ပူပေါင်းစစ်ကြောင်းထူလာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့သည်တယ်လို့သိရပါတယ်ခင်ဗျာဆလဘီတကြံအကြနေတရက်တဲ့ကဏီမြို့နယ်မှာ စကားစတက်ကလေချောင်းတိုက်ခိုက်မှု24ချိန်ပြုလုပ်ခဲ့ပြီးတော့အရဲသား2ဦးသေဆုံး4ဦးဒဏ်ရာရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တကြံအကြနှစ်တရက်ထဲကဏီမြို့နယ်မှာစကားစတက်ကလေချောင်းတိုက်ခိုက်မှု24ချိန်ပြုလုပ်ခဲ့ပြီးတော့အရဲသား2ဦးသေဆုံး4ဦးဒဏ်ရာရရှိခဲ့တယ်လို့ဧပြီလ14ရက်နေ့စကားစတက်ရဲ့တိုက်ခိုက်မှုတဲ့ရင်ကိုကဏီဒေသခံကိုပြည့်အောင်နိုင်ကအတည်ပြုဆိုထားတာပါ။ကဏီမြို့နယ်မှာဧပြီလ14ရက်နေ့မနက်ပိုင်း9နာရီခွဲကနေ10နာရီခွဲအချိန်အတွင်းစကားစတက်ကYellow Cat A2 UAV Drone, Jet Fighter, Paramodality, Wine Tray, MI-35 များဖြင့်လေကြောင်းပစ်မှု24ချိန်ပြုလုပ်ခဲ့ပါသည်။ဒါကြောင့်ကဏီမျိုးနှင့်တမင်ကျန်ဘုံကြီးကျောင်းမှကိုရင်တပါပြန်လွန်တော်မူခဲ့ကကိုရင်၃ပါအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါသည်။အလားတူကဏီမျိုးနှင့်မုတ်တော်အရှိရွာမှအမျိုးသမီးတဦးဆုံးပါးကဒေသခံတဦးမဆိုးရင်ရဒဏ်ရာရရှိပြီးတော့နွားစာတဲတလုံးမီးလောင်ဆုံးရှုံးခဲ့ရပါသည်။ကဏီမျိုးနှင့်နှက်ကြီးရွာအထက်တန်းကျောင်းအဝင်မုတ်ဦးတတိုင်းပြိုကျကကျောင်းဆောင်အချို့လက်နက်ကြီးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။ကဏီမျိုးနယ်စူလီကုန်းရွာဒဟအိုင်ရွာများအနီးမှာလက်နက်ကြီးများဖြင့်သုံးနေရာပစ်ခတ်ခဲ့ပြီးတော့ပြည်သူများဘေးကင်းခဲ့ကာကဏီမျိုးနယ်တေရောင်းရွာနဲ့မုတ်တော်အနောက်ရွာအနီးမှာလေကြောင်းပစ်ခတ်ခဲ့ရမှာလဲပြည်သူများဘေးကင်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအင်ဂျော်မျိုးနယ်ပိန်းနေကုန်းရွာဖုန်ကြီးကျောင်းကိုအကြမ်းဖက်စစ်တပ်ကလေကြောင်းပုံကျဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ14ရက်နေ့နေ့လယ်7:48မိနစ်မှာအင်ဂျော်မျိုးနယ်ပိန်းနေကုန်းရွာကိုတတဦးတက် Jet Fighter တစ်စီးနဲ့အကြမ်းဖက်စစ်တပ်ကဗုံးနှလုံးကျဲသွားကြောင်း Intel Revolution IR မှတရင်ထုတ်ပြန်ထားပါရီ။ဖုန်ကြီးကျောင်းကိုကြားရောက်ပောက်ကွဲခဲ့တာကြောင့်ဥပုပ်ဆောင်နေတဲ့ပြည်သူများထိခိုက်ဒဏ်ရာရရှိပြီးတော့ဖုန်ကြီးကျောင်းနဲ့ဖုန်ကြီးဆောင်တွေထိခိုက်ပျက်စီးခဲ့တယ်လို့ဖော်ပြထားပါရီ။အကြမ်းဖက်စစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုများအဆက်မပြတ်လှုပ်ဆောင်နေတာကြောင့်ကိုလင်းထီကျိုင်အင်းတော်ဝန်သူမြို့နယ်များမှာနေထိုင်တဲ့ပြည်သူများအိမ်တိုင်းအိမ်တိုင်းဘုံခုချင်းတူထားကြရန်လေရင်တန်ကြားပါကဘုံခုချင်းတဲ့သူဝင်ပုံးနေကြရန်တိုက်တွန်းထားပါရခင်ဗျာဆလပီတပိတ်ချင်းမှာစစ်ကောင်စီက Jet Fighter ဖြင့်ပုံကျဲခဲ့ရာပြည်သူ2ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ချောင်းကြီးချေးရွာမှာစစ်ကောင်စီက Jet Fighter ဖြင့်ပုံကျဲခဲ့တာကြောင့်အရသာပြည်သူ2ဦးသေဆုံးခဲ့တယ်လို့ပြည်ဝင်လွင်ခရိုင်ပကဖားထံမှသိရပါတယ်။ဧပြီလ13ရက်နေ့ည10:14မိနစ်အချိန်မှာစစ်ကောင်စီက Jet Fighter 2စီးဖြင့်ဘုံ၄လုံးချေးချခဲ့တာဖြစ်ပြီးတော့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အရသာပြည်သူ10ဦးဒဏ်ရာရခဲ့ပြီးတော့နေအိမ်14လုံးနဲ့အိမ်စီးကား2စီးပျက်စီးခဲ့တယ်လို့သိရပါတယ်။ယခုတိုက်ခိုက်မှုဟာချောင်းကြီးကျေးရွာကို၄ချိန်မြောက်ဘုံကျေးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ပြည်သူများအနေနဲ့လေချောင်းရံကာကွယ်နိုင်ဖို့ဘုံခုချင်းတူးထားကြရန်ပြည်ဝင်ခရိုင်ပကဖားကနှိုးဆော်ထားပါတယ်ခင်ဗျာ။ဆလပီမင်းပြားမှာအမျိုးသားတအူးမိုင်းနှိမိပြီးတော့ခြေတစ်ဖက်ပြက်ထွက်ပြီးပြင်းထန်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ဖားပြူရွာနားမှာစစ်ကောင်စီတပ်ထောင်ထားခဲ့တဲ့မီးမြုပ်မိုင်းနှိမိခဲ့တာကြောင့်အမျိုးသားတအူးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ American Princess Media ကဖော်ပြထားပါတယ်။ဧပြီလ3ရက်နေ့နေ့လယ်2နာရီခွဲလောက်မှာဖားပြူရွာနားကစစ်ကောင်စီတပ်ဆွေးခဲ့တဲ့တောင်ကုန်းကိုထင်းခွေဖို့သွားတဲ့ရွာသားတအူးစစ်ကောင်စီတပ်ထောင်ထားခဲ့တဲ့မိုင်းကိုနှိမိခဲ့တာလို့ဆိုပါတယ်။မိုင်းနှိမိခဲ့တာဖားပြူရွာသားဥထုမြင့်အသက်45နှစ်ရဲ့ညာဘက်ခြေတော့ခြေတလုံးအောက်ကနေပြက်ထွက်သွားခဲ့ကကြံတဖက်လေးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်ဆွေးခဲ့တဲ့ရင်းတောင်ကုန်းမှာမိုင်းနှိမ့်မိပြီးတော့ထိခိုက်ဒဏ်ရာရမှုတွေမကြာခဏကြုံနေရတဲ့အတွက်ကြောင့်တောင်အနားကိုမလာကြဖို့ ULAAA ကသတိပေးတားမြစ်ထားပြီးတော့ပြည်သူတွေအနေနဲ့မိုင်းအန္တရာယ်သတိပေးတားမြစ်ချက်တွေကိုတိကျစွာလိုက်နာကြဖို့လည်းလိုအပ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီရှည်တန်းစစ်မြေပြင်တနေရာမှာတာဝန်ထမ်းဆောင်ရင်းမြင့်မြတ်စွာကြာဆုံးခဲ့ရတဲ့96 Soldiers PDF ရဲဘော်2ဦးအတွက်ရဲလေစွန်းတို့တရားတော်နာကြားတဲ့တရင်ကိုတင်ပြပေးပါမယ်96 Soldiers PDF တောင်ပိုင်းတိုင်းစစ်တီတာတရင်5131တက်ခွဲတက်မှာကိုပိုင်အမှတ် P299091167 ဖြစ်တာဝန်ထမ်းဆောင်ခဲ့တယ်။ဒူခွဲမှုရဲဘော်အောင်မြတ်မင်းနဲ့တက်ခွဲ2တက်စု1တက်စိတ်1မှာကိုပိုင်အမှတ် P251011150 ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တက်စိတ်မှုရဲဘော်စိတ်ကြီးခေါ်စီသူဇော်တို့ဟာဧပြီလ10ရက်နေ့မနက် 9:15 မိနစ်အချိန်မှာရှေ့တန်းစစ်မြေပြင်တနေရာမှာတာဝန်ထမ်းဆောင်ရင်းမြင့်မြတ်စွာကြာဆုံးခဲ့ကြောင်းတရင်ထုတ်ပြန်ထားပါသည်။ဧပြီလ14ရက်နေ့ကြံအကြနှစ်မှာ၎င်းတို့နှစ်ဦးအတွက်ရဲလေစွန်းတို့တရားတော်နာကြားခဲ့တယ်လို့ဖော်ပြထားပါတယ်။ကြာဆုံးရဲဘော်များရဲ့မိသားစုဝင်များနဲ့အတူဝမ်းနည်းရကြောင်းနဲ့မပြီးဆုံးသေးတဲ့တော်လှန်ရေးတိုက်ပွဲအားဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းသိစာပြုထားပါတယ်ခင်ဗျာ။ ဆက်လက်ပြီးမင်းတပ်လေးချောင်းတိုက်ခိုက်မှုအတွင်းတိဆုံဒဏ်ရာရသူများကိုမင်းတပ်ပအဖထောက်ပံ့ငွေပေးအပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မျိုးနဲ့ဖွီချေးရွာကိုစစ်ကောင်စီဘုံကျဲတိုက်ခိုက်မှုအတွင်းတိဆုံထိခိုက်ဒဏ်ရာရနေအိမ်ပျက်စီးခဲ့သူများကိုမင်းတပ်မျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထောက်ပံ့ငွေများပေးအပ်ခဲ့တယ်လို့သိရပါတယ်။ဧပြီလ9ရက်နေ့ည9နာရီဝန်းကျင်ကဖွီရွာကိုလေချောင်းကနေနှစ်ကြိမ်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ပြည်သူ6ဦးသေဆုံးခဲ့တာထိခိုက်ဒဏ်ရာရရှိသူ10ဦးထိရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်လူနေအိမ်12လုံးပျက်စီးခဲ့ရကခရီးရန်ဖျားချောင်းတစ်ချောင်းနဲ့လူနေအိမ်တလုံးအလုံးစုံမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။မင်းတပ်မျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထောက်ပံ့ငွေကျပ်18,600ပါဝင်ခဲ့ကမင်းတပ်မျိုးနေပြည်သူများရဲ့စုပေါင်းကူညီမှုအလှူငွေစုစုပေါင်း33,400ကျပ်ကိုတည်ဆုံးသူမိသားစုဝင်များနေအိမ်ပျက်စီးသူများနဲ့ထိခိုက်ဒဏ်ရာရရှိသူများကိုပံ့ပိုးကူညီပေးခဲ့ကြတယ်လို့ဆိုထားပါတယ်။တည်ဆုံးသူများမှာလာသားအရွယ်ကလေးငယ်2ဦး၊ခုနှစ်နှစ်အရွယ်ကလေး2ဦး၊အသက်80အရွယ2ဦး၊မတန်ဆွမ်း2ဦးနဲ့ခရီးရန်ဖားသား2ဦးတို့ပါဝင်တယ်လို့သိရပါတယ်။ဧပြီလ13ရက်နေ့ညနေ4နာရီဝန်းကျင်မှာလဲမင်းတပ်မျိုးမနှစ်ချင်းခရီးရန်ဖားချောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ပြီးတော့လူထိခိုက်ဒေဆုံးမှုတော့မရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Share တို့ကပြပူထားတာဖြစ်ပါတယ်ခင်ဗျာ။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်အိမ်သုံးအရေးပေါ်အကူအညီပစ္စည်းတို့များကိုအင်းလေးဒေတာငလင်ပေးသင့်ပြည်သူများစီတို့ UNDP မြန်မာကထောက်ပံ့ပို့ဆောင်ပေးလျက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်။ UNDP မြန်မာမှပြီးခဲ့တဲ့ရက်သတ္တပတ်နဲ့အခုရက်သတ္တပတ်အတွင်းမှာရှမ်းပြည်နယ်အင်းလေးဒေတာအတွင်းကငလင်တန်းခံရတဲ့အိမ်အောင်စုများစီတို့အိမ်သုံးအရေးပေါ်အကူအညီပစ္စည်းတို့များကိုထောက်ပံ့ပို့ဆောင်ပေးလျက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။အဆိုပါကူညီကယ်ဆယ်ရေးပစ္စည်းတို့တွေကိုတခြားတိုင်းနဲ့ပြည်နယ်များရဲ့မြို့ပြနဲ့ကျေးလက်ဒေသနှစ်ခုလုံးရှိငလင်ဘေးတန်တဲ့လူပေါင်း9သိန်းဝန်းကျင်စီတို့လည်းအရောက်ပို့ဆောင်ပေးနိုင်ခဲ့ပြီးဖြစ်ပါတယ်လို့ဖော်ပြပါတယ်။ကူညီကယ်ဆယ်ရေးအထုပ်တွေထဲမှာမရှိမဖြစ်လိုအပ်တဲ့အိမ်သုံးဆေးဝါးတွေ၊ယာယီအမိုးကာပစ္စည်းတွေ၊တကူရေးတန်ရှင်းရေးသုံးပစ္စည်းတွေ၊ရိတ်ခါကြောင်နဲ့စီးသွတ်ဘူးတွေအပြင်ဆိုလာမီအိမ်၊ပါဝါဘန်နဲ့တခြားအရေးတကြီးအသုံးဝင်မဲ့အိမ်သုံးပစ္စည်းတွေပါဝင်ထည့်သွင်းထားတယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ငလင်ကြောင့်ထပ်တိုးလူဦးရေနှစ်သန်းခန့်ဟာအရေးပေါ်အကူအညီတွေနဲ့ကာကွယ်စောင့်ရှောက်မှုတွေလိုအပ်လျက်ရှိတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမတ်လ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်ထပ်တိုးလူဦးရေနှစ်သန်းခန့်ဟာအရေးပေါ်အကူအညီတွေနဲ့ကာကွယ်စောင့်ရှောက်မှုတွေလိုအပ်လျက်ရှိတယ်လို့ UNOCHA ကဆိုပါတယ်။တန်ရှင်းနဲ့တောက်သုံးရေးကျန်းမာရေးစောင့်ရှောက်မှုနဲ့အမိုးကာမရှိဘဲနေထိုင်နေကြရသူတွေအခုအချိန်အထိအများအပြားရှိနေသေးပြီးပျက်စီးသွားခဲ့တဲ့လမ်းတွေအခြေခံအဆောက်အဦတွေနဲ့ဆက်သွယ်ရေးစနစ်ချုပ်ရွံ့မှုတွေကြောင့်ငလင်ဘေးသင့်ပြည်သူတွေစီအကူအညီတွေရောက်ဖို့ရလဲပုံမခက်ခဲလျက်ရှိတယ်လို့ဖော်ပြပါတယ်။လူမှုဂယုဏလုပ်သားတွေဟာဒေသတွင်းကကနဦးပံ့ပိုးကူညီသူတွေနဲ့အတူတကွငလင်ဘေးတုံ့ပြန်ရေးလုပ်ငန်းတွေဆောင်ရွက်လျက်ရှိတော်လဲလူအပ်ချက်တွေဟာတုံ့ပြန်ဆောင်ရွက်နိုင်မှုထက်ပုံမများပြားလျက်ရှိတယ်လို့UNOCHA ကထုတ်ပြန်တဲ့မြန်မာနိုင်ငံငလင်ဘေးတုံ့ပြန်ရေးအခြေအနေအစီရင်ခံစာအမှတ်1မှာဖော်ပြပါတယ်ခင်ဗျာ။ဆက်လက်ပြီးနယ်သာလန်မှာတော်လန်တကြံနှင့်ဘာသာပေါင်းစုံစုတောင်းပွဲကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတွင်လှုပ်ခတ်ခဲ့တဲ့သခိုင်းငလင်ကြောင့်အသက်ဆုံးရှုံးခဲ့ကြရသူများအတွက်ဘာသာပေါင်းစုံစုတောင်းပွဲနှင့်တော်လန်ရေးရမုံငွေဈေးရောင်းပွဲတို့ကိုဧပြီလ12ရက်နေ့နယ်သာလန်နိုင်ငံမှာကျင်းပခဲ့ကြောင်းတဲ့ရင်ရရှိပါတယ်။အဆိုပါပွဲသို့အမျိုးသားညီညွတ်ရေးအစိုးရပြင်သစ်နိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါ်နန်းစုမွန်အောင်မှတက်ရောက်အားပေးစကားပြောကြားခဲ့တယ်လို့သိရပါတယ်။အဆိုပါပွဲမှာတော်လန်ရေးအတွက်ထောက်ပို့ငွေငလင်ဘေးအလူအတွက်ယူရို2400အပါအဝင်စုစုပေါင်းယူရို15,000ခန့်ရရှိခဲ့ပြီးငလင်ဘေးအလူရရှိငွေကိုမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနသို့လွှဲပြောင်းကာမှတ်တမ်းများကိုအလူရှင်တဦးတယောက်ချင်းစီတို့ပြန်လည်ပေးပို့သွားမှာဖြစ်တယ်လို့သိရပါဗျ။နယ်သာလန်နိုင်ငံမှာတော်လန်တကြံဖြစ်မြောက်ရေးအတွက်ဥဆောင်စီစဉ်သူဖုံဖုံဒေါက်တာအရှင်စန္ဒဝရနှင့်ကွန်ဘက်စီဗော်မြန်မာအဖွဲ့ Burma Matters NL Netherlands ပုံညာကာရီအဖွဲ့တို့အပါအဝင်ပူးပေါင်းပါဝင်ဆောင်ရွက်ခဲ့ကြသူအားလုံးကိုအထူးကျေးဇူးတင်ရှိတယ်လို့ဆိုထားပါဗျာ။ ဆလဘီအမေရိကန်နိုင်ငံအော့စတင်မှာရှိတဲ့မြန်မာနယ်ပေါ်မိသားစုတွေကနေမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုတွေအတွက်ရမုံငွေအမေရိကန်ဒေါ်လာ 25,000 ကိုရရှိခဲ့တယ်လို့ကိုထိန်လင်းအတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံအော့စတင်မှာရှိတဲ့မြန်မာနယ်ပေါ်မိသားစုတွေကနေမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုတွေအတွက်ရမုံငွေအမေရိကန်ဒေါ်လာ 25,000 ကိုရရှိခဲ့တယ်လို့ကိုထိန်လင်းကအတိပေးဆိုပါတယ်။အော့စတင်ရောက်ခဲ့တုန်းကတားမြစ်ပိတ်ပင်ခြင်းမရှိတဲ့အရေးပေါ်လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်ကြောင်းမြေပြင်မှာတရက်တခြားပုံမှုဆိုးရွားလာတဲ့အခြေအနေများအကြောင်းကိုမြန်မာနယ်ပေါ်လူမှုအဖွဲ့ဝင်များနဲ့ပြောဆိုခွင့်ရခဲ့ပါတယ်။ကျွန်တော်မေမေဒေါအောင်ဆန်းစုကြည်ကိုတရားချုံနောက်ထားပြီးဆက်သွယ်ခွင့်စေကူတာခွင့်တွေပိတ်ပင်ထားတာကြောင့်ကျွန်တော်အလွန်စိတ်ပူမိကြောင်းကိုလည်းပြောပြခွင့်ရခဲ့ပါတယ်။ဒီပွဲမှာအော့စတင်မှာရှိတဲ့မြန်မာနယ်ပေါ်မိသားစုတွေကနေမြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုတွေအတွက်ရမုံငွေအမေရိကန်ဒေါ်လာ 25,000 ကိုရရှိခဲ့ပါတယ်။ရရှိလာတဲ့ရမုံငွေကနေငလင်တန်ခံရတဲ့မြန်မာနိုင်ငံမှပြည်သူတွေနဲ့စစ်အစိုးရရဲ့တိုက်ခိုက်မှုကိုခံရတဲ့ဒေသမှပြည်သူတွေအတွက်ပြန်လဲထူထောင်ရေးအကူအညီများအတွက်သုံးဆွဲသွားပါမယ်လို့ဆိုထားပါတယ်။ခရီးစဉ်တောက်လျှောက်မြို့တိုင်းမှာတွေ့ဆုံခဲ့တဲ့မြန်မာနယ်ပေါ်မိသားစုများရဲ့ခွန်အား၊ဂရုဏာနဲ့စီးလုံးညီညွတ်မှုတွေကိုကျွန်တော်အမြဲအမှတ်ရပြီးသိမ်းဆဲသွားမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကဆိုပါတယ်ခင်ဗျာ။ဆလဘီငလင်ဘေးအတွက်အိမ်ထောင်စု 1,000 ခန့်အတွက်3,200 ကျပ်ခန့်ကိုဘကတများအဖွဲ့ချုပ်မှလှူဒန်းခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းမန္တလေးတရက်ဦးတောင်ဦးနေပြည်တော်ပြင်မနာရမဲသိန်းပျော်ပွဲဒေသများရှိငလင်ဘေးဒဏ်သင့်အိမ်ထောင်စု 1,000 ခန့်လူဦးရေ 4,000 နှင့် 5,000 ကျားအတွက်လိုအပ်တဲ့ကူညီထောက်ပံ့ရေးပစ္စည်းများစုစုပေါင်းတန်ဖိုးငွေ 3,200 ကျပ်ခန့်ကိုတွားရောက်ပေးအပ်ကူညီခဲ့ကြောင်းဗကတများအဖွဲ့ချုပ်မှသတင်းထုတ်ပြန်ပါသည်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရန်ကုန်တက္ကသိုလ်ကျောင်းသားများသမဂ္ဂနှင့် Students Without Borders Campaign ဗမာနိုင်ငံလုံးဆိုင်ရာအမျိုးသမီးများသမဂ္ဂ ABWU ဗမာနိုင်ငံလုံးဆိုင်ရာလူငယ်ကဗျာဆရာများသမဂ္ဂဘလကတ Sister to Sister အရေးပေါ်တုံ့ပြန်ညှိနှိုင်းဆောင်ရွက်ရေး Unit မြန်မာ Emergency Response Coordination Unit MERCU တို့နှင့်ပြည်တွင်းအခြေဆိုင်ရပ်ဖက်အဖွဲ့အစည်းများပူးပေါင်း၍တွားရောက်လှူဒန်းခဲ့ကထို့သို့ပေးအပ်ကူညီနိုင်ရန်အတွက်အဖက်ဖက်မှကူညီဆောင်ရွက်ပေးသောလူပုဂ္ဂိုလ်များအဖွဲ့အစည်းများနှင့်အလူငွေကောက်ခံပေးကြသူများထဲ့ဝင်လှူဒန်းပေးကြသူများကိုငလင်တန်သင့်မိဘပြည်သူများကိုစားအထူးပင်ကျေးဇူးတင်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ကယန်းမျိုးသားပညာရေးကော်မတီ KNEC က 2025-2026 ပညာသင်နှစ်အတွက်ဆရာဆရာမအသစ်လျှောက်လွှာများခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ကယံမျိုးသားပညာရေးကော်မတီ KNEC သည်2022ခုနှစ်မှစတင်ပြီးပညာရေးလုပ်ငန်းများကိုဒီဇိုင်းမတ်မတ်လုပ်ဆောင်နေသည့်ဖြစ်ရာယခုအခါ 2025-2026 ပညာသင်နှစ်အတွက်ဆရာဆရာမလိုအပ်ချက်များဖြည့်ဆည်းနိုင်ရန်ဆရာဆရာမအသစ်များအားလျှောက်လွှာခေါ်ယူမယ်လို့ဆိုပါတယ်။ကယံမျိုးသားပညာရေးကော်မတီ KNEC နှင့်ချိတ်ဆက်လိုသည့်ကိုထူကိုထကျောင်းများအနေဖြင့်ကျောင်းလျှောက်လွှာများကိုလက်ခံသွားမယ်လို့လည်းဖော်ပြပါတယ်။လျှောက်ထားလိုတဲ့ကျောင်းများနှင့်ဆရာဆရာမများအနေဖြင့်မေလ၈ရက်နေ့နောက်ဆုံးထားပြီးလျှောက်လွှာများကိုကယံမျိုးသားပညာရေးကော်မတီရုံးချုပ် BC ကုန်းသို့လာရောက်ပေးပို့ရမည်ဖြစ်ကြောင်းအတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ခါရှဲရိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီတွင်တရင်တွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ဟေးကဗျာကန်တာမှာတီအိုဇော်ရေးသားထားပြီးလွတ်လပ်ຫນွေဦးဖတ်ကြားထားတဲ့တာဝန်ကြီးတဲ့တကြံဆိုတဲ့တော်လန်ဟေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။တာဝန်ကြီးတဲ့တကြံ။တင်းကြံကတာဝန်ကြီးတယ်။ဒီနှစ်အတာရေကနှလုံးသားအတုလက်သုံးချောင်းအတုညစ်ရီအပြုံးစကလုံးအတုတွေနဲ့အပျော်အတုကြိုက်ရေပေါ်စီတတိုက်ရဲ့ဆေးဆိုးပိုင်းရိုက်မျက်နှာများကိုကွာကြခွာချပေးခဲ့တယ်။တင်းကြံကတာဝန်ကြည့်တယ်။အုတ်ရောရောကြောက်ရောရောသူ့လူကိုလူနှောရှက်မနေဖို့လူပီတတဲ့သူနဲ့လူအမီမရမကခံသူတစ္ဆာမပြောက်ပြက်သူနဲ့တစ္ဆာဖောက်ဖြက်သူဂယုဏပြေဝသူနဲ့ဂယုဏမဲ့ကြသူကြားကိုချင်းစာတရားစီးနဲ့တာပြီးတံပိုးခြားနာစေခဲ့တယ်။တင်းကြံကတာဝန်ကြည့်တယ်။တူပုတ်ကိုတူပဟန်လို့ညူးကြွပြပေမဲ့ဘလူးရုပ်ဘလူးဆိုင် ဘလူးကခွဲခြားပေးပြခဲ့သလိုနွေဦးရဲ့စူးညောက်ဇာတ်ရှုပ်များကိုလည်းနှစ်ဟောင်းနဲ့အာပတယကန်ထုတ်ခြံထားရစ်ခဲ့တယ်
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့ຫນွေဥမုံဖက်ကြားထားတဲ့အင်အားအတန်အသင့်ပြင်းတဲ့ငလင်တွေလှုပ်ခတ်နေစေမန္တလေးစကိုင်းနဲ့အာဆီယံကမင်းအောင်နိုင်နဲ့တွေ့မယ်ဆိုတဲ့မြန်မာຫນွေဥခရိုနီကယ်အေဗီလာ73ရက်မြင်ကွင်းမိုးမခဆောင်းပါးကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
အမနွေခရိုနီကယ်ဧပြီလ23ရက်နေ့ကအင်အားတန်တင်ပြင်းတဲ့ငလင်တွေလှုပ်ခတ်နေတဲ့မန္တလေးစခိုင်းနဲ့အာဆီယံကမင်းအောင်လှိုင်နဲ့တွေ့မယ်။မလ28ရက်နေ့က Register Scale 9.9 ရှိတဲ့ပြင်းထန်တဲ့ငလင်ကြီးလှုပ်ခတ်ပြီးနောက်သတင်းနှစ်ပတ်ကျော်ကြာလာတဲ့အထိငလင်ငယ်ပေါင်းအချိန်ရာနဲ့ချီလှုပ်ခတ်နေစေဖြစ်သလိုအင်အားတန်တင်ပြင်းတဲ့ငလင်တွေလည်းဆက်လက်လှုပ်ခတ်နေစေဖြစ်ပါတယ်။မလ23ရက်နေ့နနက် 8:55 မိနစ်ဝန်းကျင်မှာ Richter scale 5.5 အဆင့်ရှိတဲ့ငလင်ထပ်ပြီးလှုပ်ခတ်ခဲ့ရမှာအစအဦးနှလုံးပြူကျတာတွေဖြစ်ခဲ့တဲ့အထိအကျိုးသက်ရောက်ခဲ့တာဖြစ်ပါတယ်။ဂျမနီကလှုပ်တဲ့ငလင်ဟာဝန်းနှွေးမြို့အနီးကိုပဟိုပြူခဲ့တာဖြစ်ပြီးပထမငလင်ကြီးလှုပ်ခတ်တဲ့နေ့ကနေတွက်ချက်ကြည့်ရင်16ရက်ကျော်19ရက်အကြာအထိခုလိုအင်အားတန်တင်ပြင်းထန်တဲ့ငလင်တွေလှုပ်နေခြင်းကြောင့်ငလင်တန်ခံရတဲ့ဒေသကလူထုဖို့လန်ဒဘေးတွေပလက်ဖောင်းတွေပေါ်ညဘက်အိတ်ဆက်နေကြရဆဲဖြစ်ပြီးရာသီဥတုအနေနဲ့လည်းခွေရပိုင်းမိုးရွာသွန်းတာတွေရှိလာတာကြောင့်ငလင်ဘေးဒုက္ခရောက်သူတွေဖို့လုံခြုံတဲ့အမိုးအကာမရှိပဲရာသီဥတုဒဏ်နဲ့နာဖျားမကျန်းဖြစ်တာတွေအထိခံစားနေကြရတာဖြစ်ပါတယ်။နောက်ဆက်တွဲငလင်တွေဆက်လက်လှုပ်နေတဲ့အဖြစ်ကစိတ်ပိုင်းဆိုင်ရာအထိတည်ရောက်မှုတွေရှိနေပြီးမိသားစုဝင်နဲ့ခင်မင်ရင်းနှီးသူတွေအသက်ဆုံးရှုံးသွားတဲ့အဖြစ်သာမကနေအိမ်ပျက်စီးတာတွေဆက်လက်လှုပ်ခတ်နေတဲ့နောက်ဆက်တွဲငလင်တွေကငလင်တန်ခံစားရသူတွေကိုတစ်ခုပြီးတစ်ခုပြီးအားပေးနေတဲ့အနေအထားလည်းဖြစ်ပါတယ်။ခုလိုချိန်နေမှာအာဏာသိမ်းစစ်တပ်အနေနဲ့လူလူအတွက်နေစရာအမိုးကပြဿနာတွေကိုလုံလောက်တဲ့ကူညီမှုတွေလှုံ့ဆော်ပေးနိုင်ခြင်းမရှိတာတွေ့ရပါလိမ့်မယ်။၎င်းရဲ့အုပ်ချုပ်ရေးယန္ယာဖြစ်တဲ့နေပြည်တော်ကတည်ထောင်စုဝင်ကြီးဌာနရုံးတွေကဝန်ထမ်းတွေကိုယ်တိုင်ဒုက္ခခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရဆဲဖြစ်ပြီးဝန်ထမ်းအင်အားတိုက်ခန်းတွေထောင်ကနန်းနဲ့ရှိရာမှာရကနန်းချီတဲ့ရေတွက်ကပြူရာအက်ကွဲပျက်စီးတာတွေကြောင့်အမိုးကမရှိတဲ့နေရာတွေမှာယာယီနေထိုင်နေကြရသူတွေရှိနေတယ်ဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းတွေထိမြင်တွေ့နေရဆဲဖြစ်ပါတယ်။၎င်းရဲ့အုပ်ချုပ်ရေးယန္ယာတွေကဝန်ထမ်းတွေထံမန္တလေးမြို့နန်းတွင်းစစ်ဌာနချုပ်ရဲ့အုပ်စိုးရိုးလိုမျိုးကိုငလင်ထံခံရပြီးရက်ပိုင်းအတွင်းချက်ချင်းပြင်ဆင်တာတွေလုပ်နေတာကိုထောက်ရင်အုပ်ချုပ်ရေးယန္ယာမှာပါဝင်နေသူတွေရဲ့မိသားစုဝင်တွေနေထိုင်ရေးထက်စစ်တဲရဲ့လုံခြုံရေးကိုသာပထမဦးစားပေးလှုံ့ဆော်နေတာလဲတွေ့ကြရမှာဖြစ်ပါတယ်။တာမန်လူလူတွေရဲ့ဒုက္ခအခက်အခဲတွေကိုနိုင်ငံတကာဖွဲ့စည်းတွေ၊ဆိုရတွေရဲ့လူသားချင်းစာနာမှုအကူအညီ၊ပြည်တွင်းကလူလူချင်းချင်းအကူအညီတွေနဲ့ဖြည့်ရှင်းနေကြရတဲ့အနေအထားလဲဖြစ်ပါတယ်။နောက်ဆက်တွဲငလင်းနဲ့ပတ်သက်တဲ့သတင်းတွေ၊ခံမှန်ပြောဆိုမှုတွေလဲမျိုးမျိုးပေါ်ထွက်နေပြီးကြီးအားကြီးတဲ့ငလင်းမျိုးနောက်ထပ်လုံနိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်မှုတွေလဲပေါ်ထွက်နေတာတွေ့ကြရမှာဖြစ်ပါတယ်။ပျက်စီးသွားတဲ့နေအိမ်တွေ၊ဒပိုင်းတစပျက်စီးပြီးပြင်ဆင်မှုဖြိုးချဖို့နဲ့ပျက်စီးသွားတဲ့နေရာတွေမှာယာယီနေစရာဖြစ်ဖြစ်ပြန်လည်ဆောက်လုပ်ဖို့ရမှာငွေကြေးနောက်ဆက်တွဲငလျင်စားတဲ့အခက်အခဲအတားအဆီးတွေကရင်ဆိုင်နေကြရတာဖြစ်ပါတယ်။စီးပွားရေးချက်ချကြပြီးကုန်သွယ်မှုနဲ့အခြားသောစီးပွားရေးလုပ်ငန်းတွေရှိတဲ့မန္တလေးမြို့ကတော့ပြန်လည်ထူထောင်ရေးလုပ်နိုင်သူတွေရာနှုန်းတချို့ရှိပေမဲ့အခြားသောမြို့တွေဖြစ်တဲ့စကိုင်း၊ကျောက်ဆက်၊ပျော်ပွဲ၊ဝမ်းတွင်းအစရှိတဲ့မြို့တွေဖို့ရန်လယ်ထူထောင်ရေးမှရင်ဆိုင်ရမယ့်ပြဿနာတွေအများကြီးရှိနေမယ်လို့မှန်းဆရပါတယ်။2008ခုနှစ်ဆိုင်ကလုန်းနာကစ်ဖြစ်ပွားပြီးနောက်ဥတိုင်းတန်ခံရတဲ့ဒေသတွေပြန်လည်ထူထောင်ရေးတပ်မဝင်ကြောင်းလုပ်ငန်းတွေပြန်လည်ထူထောင်နိုင်ရေးမှာနိုင်ငံတကာအစိုးရတွေရဲ့အကူအညီကနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကနေတဆင့်အကူအညီလှုံ့ဆော်ခဲ့ကြတဲ့တာဒကအဖြစ်အပျက်ရှိပေမဲ့ခု2025ခုနှစ်ကပ္ပခင်းချင်းက2008ခုနှစ်ခင်းချင်းနဲ့မတူတော့တာကိုလည်းမျက်ခြေမပြတ်သင့်ပါဘူး။ခု2025ခုနှစ်ကမ္ဘာနိုင်ငံရေးနောက်ခံကကိုကျိုးစီးပွားကာကွယ်ရေးကိုကျိုးစီးပွားပထမဦးစားပေးစတဲ့လမ်းညွှန်မှုတွေနဲ့လှုံ့ဆော်နေကြတာဖြစ်တယ်လို့ဥရောပမှာလည်းဆယ်စုနှစ်များစွာအတွင်းအကြီးမားဆုံးစစ်ပွဲဖြစ်တဲ့ယူကရိန်းနဲ့ရုရှားစစ်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမဟာမိတ်နောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးဆဲသွားတယ်လို့ကမ္ဘာရေးထက်ပြည်တွင်းရေးသာဦးစားပေးမယ်လို့ညင်ညာထားတာဖြစ်ပါတယ်။ဒီလိုကမ္ဘာခင်းချင်းနောက်ခံအနေထားကမြန်မာနိုင်ငံငလင်ဘေးကနေပြန်လည်ထူထောင်ရေးမှာ ကမ္ဘာနိုင်ငံကြီးတွေကရုပ်ဝတ္ထုဆိုင်ရာအကူအညီပေးရဖို့လားလာသိမ့်ရှိတဲ့သဘောလည်းဖြစ်ပါတယ်။ဒီနေ့အတွက်နောက်ထပ်အကြောင်းအရာတစ်ခုကတော့ဆီယနာသိမ့်ပြီးနောက်လအနေငယ်အကြောင်းဂျကာတာအစည်းအဝေးကိုတက်ရောက်ပြီးစဉ်ကစလို့မြန်မာစစ်ကောင်ဆောင်တွေကိုအာဆီယံသဘောတူညီမှုမူငါချက်ကိုကောင်းထည်ဖို့မှုမရှိသေး၍အာဆီယံအစည်းအဝေးတွေမှာစစ်ကောင်ဆောင်စစ်တပ်ကခန့်အပ်တဲ့ဝင်ကြီးလို့အဆင့်တွေကိုဖိတ်ကြားခြင်းမရှိဘဲယက်တီခဲ့ရကကြာခင်မှာစစ်ကောင်ဆောင်မရောက်နိုင်နဲ့အာဆီယံကောင်ဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံကြမယ်လို့အာဆီယံလက်ချောက်ဥက္ကဋ္ဌနိုင်ငံမလေးရှားရဲ့ဝန်ကြီးချုပ်ကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုလိုက်ပါတယ်။ခုလိုတွေ့ဆုံမဲ့အကြောင်းအရာအနေနဲ့ငလင်ဘေးဒဏ်ခံစားနေရတဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့ကိစ္စပေါ်အကြောင်းပြုပြီးတွေ့ဆုံကြမှာဖြစ်ပေမဲ့မြန်မာနိုင်ငံကလက်နက်ကင်ပြပခတွေဖြည့်ဆည်းရတဲ့အတွက်အာဆီယံအနေနဲ့ဆွေးနွေးကြလိမ့်မယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး။ထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းသက်ဆင်နေတဲ့မြန်မာစစ်ကောင်ဆောင်မရောက်နိုင်တဲ့ခူလာဇန်ဘန်ကောက်မှာဘင်းစတက်စီဝေးလာရောက်ဆင်လဲတွေ့ဆုံခဲ့တယ်လို့သတင်းတွေမှာဖော်ပြထားပြီးခုလိုစီဝေးဖြစ်ပေါ်လာအောင်သက်ဆင်နေတဲ့ဂျာဝင်စူးစမ်းခဲ့ပုံရပါတယ်။အကြသေးခင်ကပဲသက်ဆင်နဲ့မလေးရှားဝန်ကြီးချုပ်တို့တွေ့ဆုံခဲ့တဲ့သတင်းတွေလည်းဖော်ပြခဲ့တာဖြစ်ပါတယ်။စစ်ကောင်ဆောင်မရောက်နိုင်တဲ့ခုလိုအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေတွေ့ဆုံဖို့လက်ခံကြခြင်းကိုတန်တမာရေးအရတိုးတက်မှုတစ်ခုတစ်ဖွဲ့ကဲဖြတ်လိမ့်မယ်ဆိုတာသိကြပါတယ်။လာမယ့်နှစ်ကုန်မှာရွေးကောက်ပွဲလို့ဘူးဂရုပြုထားတာနဲ့အတူလွတ်လပ်မှုနဲ့အမျှတမှုမရှိတဲ့ရွေးကောက်ပွဲဖြစ်တဲ့အချိန်ချို့သောအာဆီယံဖွဲ့ဝင်နိုင်ငံတွေကလာမယ့်ရွေးကောက်ပွဲကိုစက်တဲကနေထွက်ပေါက်တစ်ခုဖြင့်လက်ခံကောက်လက်ခံနိုင်ခြေလဲရှိနေတာဖြစ်ပါတယ်။ဘယ်လိုပဲဆိုဆိုစစ်ကောင်စီဟာငလင်ဘေးကြားရောက်မှုကိုအကြောင်းခံပြီးဒေသရင်းနိုင်ငံတွေအိန္ဒိယနိုင်ငံတွေပေါ်တန်တမာရေးအရကန့်သတ်မှုပိတ်ဆို့ထားမှုတွေကိုရော့ပေါ့သွားအောင်ကြိုးပမ်းနေပြီးအောင်မြင်မှုအချို့ရလာတဲ့လက္ခဏာလဲတွေ့နေရတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောရရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်ဤတေးဂီတာအစီအစဉ်မှာမြမလတ်ဘန်တီဆိုထားတဲ့တမိုင်းစစ်တမိုင်းဒေးဆိုတဲ့တော်လန်ဤတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကြာရသည်များငြိရသည်များယူကြုံများအဖြစ်ဆုံးများအိုးဖြစ်သိရခဲ့တဲ့အိုးစောက်တရားမရနိုင်ချစ်ဆုံးသားရင်မြင့်သမီးအစာထိုးမရအဖေအမေni cha ya bi o jam so nai no bi yes amu du ma samu ရွှေမရောက်တဲ့ဒီကလေးများ Oh မိဘမေးရပြီ Oh ငိုသမ်းမို့ထင်းညာ The next day ဝမ်းရရှို Send me down Holy lay Oh waking lunch on me
ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။